ကိုဗစ်ကူးစက်မှုပိုပြန့်ပွားနေတဲ့ဒီထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ကဗန်းဆောင်ထုံးမြို့နယ်ထိုင်းနိုင်ငံရဲ့နိုင်ငံသားတွေနဲ့မြန်မာနိုင်ငံသားအလို့သမား 3,000 ကျော်ရှိတဲ့ Borgat Thailand Company Limited ဆက်ယုံကအလို့သမား 1,000 ကျော်ဟာဆက်ယုံတွင်ကိုဗစ်ကူးစက်သူ120ကျော်ရှိလာတဲ့အတွက်ဆက်ယုံကိုယာယီပိတ်ပေးဖို့အတွက်သက်ဆိုင်သူတွေကိုဆနပြတောင်းဆိုမှုတွေရှိလာပါတယ်။ဒီသတင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကတင်ပြมาဖြစ်ပါတယ်
။ထိုင်းနိုင်ငံစမုတ်ပရာဂန်ပြည်နယ်အတွင်းကမြန်မာအလို့သမားတွေအလို့လောက်ကန်နေကြတဲ့ဆက်ယုံတစ်ခုမှာကိုဗစ်ကရောဂါပိုးကူးစက်နေသူ120ကျော်ရှိလာတဲ့ကြားကအလို့သမားတွေကိုအလို့ဆက်ဆင်ခိုင်းပြီးဆက်ယုံကိုပုံမှန်လည်ပတ်နေတဲ့အတွက်ဆက်ယုံကိုပိတ်ပြီးအလို့သမားအလုံးကိုဆေးဆစ်ပေးဖို့အတွက်တောင်းဆိုနေကြကြောင်း AAC လို့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာ
။ကျောင်းအားကျွန်တော်ဆက်ယုံနေရကကိုဗစ်ကူးစက်နေတဲ့လူအလုံး120ကျော်ရှိတယ်။ဒါပေမဲ့အလို့သမားတွေကိုအလို့ဆက်ဆင်ခိုင်းနေတယ်ပေါ့နော်။နမေနှစ်ရက်ကကျွန်တော်နုံတပ်ဘူးရာဆက်ယုံတဲ့ပုံမှာဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံပါပဲဆက်ယုံကပုံမှန်လည်ပတ်နေတဲ့အတွက်ဒီဆက်ယုံယာယီပိတ်ပေးဖို့ပေါ့နော်ပြီးရင်လူမားတွေအားလုံးဆစ်ဆစ်ပေးဖို့ကျွန်တော်တို့ပြီးဆက်ယုံထဲမှာတော့ကျွန်တော်တို့ဒီဖြစ်စဉ်တွေအတွက်ဖြည့်ဆင်းပေးဖို့တောင်းဆိုနေရတယ်အဓိကကတော့တို့ဒီဆက်ယုံလို့ယုံမပိတ်ခင်ဘူးဆိုတာကကျွန်တော်တို့အလုပ်ယုံတွေကလုံလောသားတွေကနေပကန်းဆန်းကုန်ကြီးလာစဉ်အပတ်စဉ်ကျွန်တော်တွင်းနေတဲ့လူမားတွေကပုံများတယ်မြန်မာလူမားတွေကကျွန်တော်တို့လူမှုကုလုံကြီးအတားအမကန်ကျမကြီးအမကန်စသဖြင့်အားလုံးပါတယ်အမကန်ကြီးတွင်းရတယ်အတူတူနဲ့အခုလိုဒီလိုအလုပ်ပြရတဲ့ခါကျကျွန်တော်တို့ဆက်ယုံဘက်ကလည်းကျွန်တော်တို့ဒီခံစားခွင့်တွေကိုအချိုးကျပြန်ပေးရတယ်ကျွန်တော်တို့အစိုးရဘက်ကလည်း50ရာခိုင်နှုန်းပြန်ပေးရတယ်ငွေကိုတွက်ပြီးတော့အချိုးအလုပ်ယုံတွေကမပိတ်ချင်ကြတာ
ဆက်ယုံတွင်းကအလုပ်သမားတွေရဲ့တောင်းဆိုမှုတွေကိုညှိနှိုင်းဆောင်ရွက်ပေးဖို့အတွက်နေမြေတွင်းကအလုပ်သမားတက်မကအဖွဲ့ဝင်တွေကအလုပ်ရှင်တဲ့အလုပ်သမားတွေကြောင့်ဝင်ရောက်ညှိနှိုင်းပေးနေကြပါတယ်ဂျွန်လ30ရက်နေ့တုန်းကလည်းနွန်ထဗိုလ်ီခရိုင်တွင်းကဆက်ယုံတစ်ခုမှလည်းအလားတူဆန္ဒပြမှုတွေဖြစ်ခဲ့ပြီးအလုပ်ရှင်က14ရက်အလုပ်ပိတ်ပေးလိုက်ရပါတယ်။အခုလိုမျိုးကိုဗစ်ကပ်ဘေးကာလမှာအလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေဇက်တိုက်ဖြစ်လာတဲ့အတွက်သက်ဆိုင်ရာနဲ့အရင်ညှိနှိုင်းကြဖို့ကိုလည်းကိုရဲမင်းကတိုက်တွန်းသွားခဲ့ပါတယ်
။အဲ့တော့ကျွန်တော်ကဒီထိုင်းအလုပ်သမားတွေမှာကျင်တာကတော့တကယ်မိမိဆက်ယုံနေမှာပိုးတွဲတဲ့လူနာတွေရှိလာပြီးဖြစ်လာပြီးဆိုရင်အလုပ်နားလေတက်ကြွတဲ့လူတွေအလုပ်တိုင်းမှာပြီးရင်ကျွန်တော်တို့အလုပ်ယုံထဲမှာကျွန်တော်တို့အလုပ်သမားကောင်းဆောင်ရွေးချယ်လိုက်ပါပြီးရင်ကျွန်တော်တို့ကိုဆန္ဒပြမှုစုယုံမှုတွေမလုပ်ခင်မှာသက်ဆိုင်ရာအလုပ်ရုံရဲ့မန်နေဂျာရဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့ဒီ office မှာဒီလိုဖြစ်ချင်ကိုပြင်ပြပ
ါထိုင်းနိုင်ငံမှာကိုဗစ်ကူးစက်တဲ့အတီးပြုလူနာ2သိန်းခွဲကျော်တဲ့မှာရှေ့ပြောင်းလူသမားက4000ကျော်ရှိနေပါတယ်ဒီထဲမှာမြန်မာလူသမားကအများစုဖြစ်နေပါတယ်အခုဆိုရင်ဗန်ကောက်နဲ့အနီးတစ်ပိုက်ကပြည်နယ်တွေနဲ့ဆုံကလာပြည်နယ်တပ်ပြည်နယ်နွန်ထဗူရီပြည်နယ်တွေမှာတော့မြန်မာလူသမားတွေယာနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေပါတယ်ရှင်